American ဆိုင်ရာမြန်မာတန်ရုံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံဆိုရမယ်ပြည်သူတွေကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဆုံးကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုမတိကျညွန်လုပ်ပြီးတော့အခုလိုဆုံးဖြတ်ချက်ချတဲ့ဟာကိုမြန်မာပြည်သူတွေအနေနဲ့ဒါကဘောနဲ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အ
ဲ့တော့ဒီ outlook တော်ကဒီသူတို့ဆုံးဖြတ်ချက်ထဲမှာတခိုင်းကြီးနယ်တွင်းကလည်းမျိုးရှင်လင်းလှုပ်ဆောင်ချက်တွေဟာဟိုလူမျိုးတုံးသွားစေအောင်လုပ်ရက်တွေပေါ့နော်ဒီလိုပြောပါတယ်။နောက်တစ်ခုကဒီ writer စတင်းတော်နှစ်ယောက်ပြန်လွှတ်ပေးဖို့ဆိုပြီးတော့လည်းတောင်းဆိုပါတယ်သူတို့ပြန်မှာပါပါတယ်။ဆိုတော့ဒီအပေါ်မှာတန်မိုက်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင်
။ဒေါ်တင်ခိုက်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ရောအမှန်ပြောရတဲ့ချန်နယ်ချက်နဲ့ပတ်သက်ပြီးတော့အဲဒီခင်ကလည်းအာရည်တည်ချက်ကိုပြောရတာရှိပါတယ်။ဒီရည်တည်ချက်တွေကလည်းမပြောပါဘူး။စကံပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုတွေရှိမှဆိုလို့ရှိရင်ပြောကြပါ၊တိုင်ကြပါ။ဒီလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ဖွဲ့ထားပြီးဖြစ်ပါတယ်။တကယ်ပဲတာဝန်ရှိတဲ့လူတွေကိုအရေးယူပါမယ်ဆိုတဲ့ဟာကိုအတိအကျပြောတာပြီးဖြစ်ပါတယ်။သတင်းတော်နှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိရင်တော့သတင်းတော်နှစ်ယောက်ကိစ္စဟာသူတို့ရဲ့ဒီ investigative journalism နဲ့ပတ်သက်ပြီးတော့သူတို့ကအရေးယူခံရတာမဟုတ်ပါဘူး။နိုင်ငံတော်ရဲ့ပြုဝဲချက်ဥပဒေကိုကြောင်းအရေးယူခံတာဖြစ်ပါတယ်ဆိုတဲ့ဟာကိုအကျဉ်းဖာများစွာပြောပြီးဖြစ်ပါတယ်ခင်ဗျာ။
အဲ့တော့အခုဒီ American Outlook တော်ရဲ့အခုဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်မှာတည်ရမှုပေါ့နော်။တမ်းမှတ်ကြီးဘယ်လိုတုံ့ပြန်ပါလဲရှင်
။ဒါ Outlook တော်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။အဓိကကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တိုက်ရိုက်ဆက်ဆံနေရတာကော American နိုင်ငံအစိုးရဖြစ်ပါတယ်။ဒီ American နိုင်ငံအစိုးရရဲ့နိုင်ငံသားမူဝါဒကိုလည်းအစိုးရအနေနဲ့ချမှတ်တာဖြစ်ပါတယ်။ Outlook တော်ရဲ့ဆုံးဖြတ်ချက်တွေကိုတော့အစိုးရအနေနဲ့သူတို့ကမှတ်သားထားမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။အစိုးရကဘယ်လိုဆောင်ရွက်တယ်၊ဆောင်ရွက်နေမယ်၊ဘယ်လိုဆက်လက်ပြီးတော့အရေးယူပါမယ်ဆိုတာကတော့အမေရိကန်နိုင်ငံအစိုးရရဲ့အပိုင်းဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာအစိုးရအနေနဲ့ဒီရခိုင်အရေးခင်ပေါ့နော်ဒီကိစ္စနဲ့ကိုက်တွယ်ပြီးတော့နိုင်ငံတကာဘက်ကဒါကြီးမြင့်ထန်တာဝေဖန်နေပါတယ်။ဆိုတော့အခုအောက်ဆက်တော်ကပါဒီလိုမျိုးဆုံးဖြတ်လိုက်တော့နိုင်ငံတကာရဲ့ဝေဖန်မှုတုံ့ပြန်မှုပုံမှန်ပြင်းထန်လာမလားရှင်။
ဒါကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကကိုအမေရိကန်ပြည်သူတွေကနေတွေ့ရှိမှာဖြစ်ပါတယ်။မြန်မာပြည်သူတွေကတော့မြန်မာနိုင်ငံဆိုရဆောင်ရွက်ချက်တွေကိုဟိုသိရှိထားတာဖြစ်ပါတယ်။မြန်မာပြည်သူတွေကတော့ဆိုရရဲ့ဦးဆောင်မှုနဲ့ပြည်သူတွေကနေပြီးတော့ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံကောင်းကျိုးအတွက်လုပ်နေတဲ့အတွက်ကြောင့်လုံးဆရာရှိတာကိုတော့ဆက်လက်လုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။မြန်မာဆိုရအနေနဲ့ဒီလူတွေကိုပြန်ပြီးတော့လက်ခံဖို့အပါအဝင်ဟိုဒီကိစ္စကိုပြည်လို့ရေးအတွက်ကြိုးပမ်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကဒီဇိုင်းမှမှပြောပါလေနိုင်ငံတကာဘက်ကတော့ဟိုဒါကိုအရေးတူမလုပ်ဘူးဒေါ်ဆန်းစုကြည်အမျိုးနဲ့ကလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုထုတ်ဖော်မပြောဘူးပေါ့နော်ဒီလိုဆွတ်ဆဲပါလေအဲ့တော့နိုင်ငံတကာနဲ့မြန်မာအစိုးရဘက်နှစ်ဖက်ကမှဟိုဟိုတစ်ဖက်နဲ့တစ်ဖက်ဒီလိုတော့ပြောနေတာပေါ့နော်ဆိုတော့မြန်မာအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပို့ပြီးတော့နားလည်လာအောင်လက်ခံလာအောင်လုပ်ဖို့ဒူနေတဲ့သဘောလားရှင်တမကြီးအဲ့ကိစ္စမှာဘယ်လိုများယူဆပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာဘာမှကွဲဝဲထားတာမရှိပါဘူးကျွန်တော်တို့ကတော့အများကစိတ်ကောင်းစေနာနဲ့လုပ်တာဖြစ်ပါတယ်ဒီနိုင်ငံကြားသဘောတူထားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့အပြည့်အဝတာဝန်ယူပြီးတော့ဆောင်ရွက်သွားဖို့စဉ်းစားရှိတယ်ဆိုတဲ့ဟာကိုလည်းအများကြီးပြောနေပါတယ်ဒါကတော့တစ်သက်နိုင်ငံရောက်နေတဲ့လူတွေကိုပြန်ပြီးလက်ခံတဲ့ကိစ္စပေါ့လေနောက်ပြီးတော့ပြန်လည်နေရာချထားတာတို့ကျန်တဲ့ထူထောင်ရေးတို့ဒေသဖွံ့ဖြိုးရေးနဲ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုတော့လေကုလသမဂ္ဂအေဂျင်စီနဲ့ကူဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီနဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးရုပ်ရုံးနဲ့ကျွန်တော်တို့ကနှစ်ပတ်နားလည်မှုစာကြံသွားတယ်လက်မှတ်ထိုးပြီးဖြစ်ပါတယ်အဲဒီစာကြံသွားပါအချက်လက်တွေကိုတော့အပြည့်အဝလိုက်နာဖို့အများအားဆင်းရဲရှိပါတယ်ဆိုတဲ့ဟာကိုလည်းအတုတူပြီးဖြစ်ပါတယ်နိုင်ငံတကာနေပြီးတော့ကျွန်တော်တို့ပုံမြင်တဲ့အပိုင်းတော့ကျွန်တော်အနေနဲ့ပြောလို့ပါဘူးကျွန်တော်တို့ကတော့အလုပ်ကြရှိတဲ့ဟာကိုစေနာတန်းတောင်းနဲ့တကယ်ပဲကတိ ည်ထားတဲ့အတိုင်းနဲ့ဆက်လက်ပြီးတော့လုပ်ပါမယ်လို့ကျွန်တော်ယူဆပါတယ
်အခုအောက်ဖလစ်တော်ရဲ့ဆုံးဖြတ်ချက်ပေါ့နော်ဒီ genocide ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်လိုက်တဲ့အပေါ်မှာရောတာမတ်ကြီးတို့အနေနဲ့ဒါကြီးညာချက်ထုတ်ကန့်ကွက်ဖို့ရောရှိပါသေးသလားဒီဟာပေါ်မှာတုံ့ပြန်မှုပေါ့နော်ရှိပါလားရှင
်ဒါကျွန်တော်အနေနဲ့ကတော့အောက်လစ်တော်ကလူတွေကိုတော့အခွင့်အရေးရမယ်ဆိုလို့ရှိရင်တော့ကျွန်တော်ရှင်းပြဖို့ရှိပါမယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာကြည့်တဲ့မြန်မာအများအားကိုယ်စားလှယ်ရောမြန်မာကိုယ်စားလှယ်တွေဒီနဲ့ဆက်ဆက်ကနေပြီးတော့မြန်မာနိုင်ငံရဲ့ရည်ရည်ချက်ကိုပြောထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲဒီရည်ရည်ချက်ကိုကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆွတ်တိုင်ထားမှာဖြစ်ပါတယ်အဲဒီတိုင်ရည်ရည်သွားမှာဖြစ်ပါတယ်ဒါကတော့အစိုးရနဲ့ရည်ရည်ချက်ဖြစ်ပါတယ်အောက်လစ်တော်အနေနဲ့ထူးထူးကိုရှိရဲသူတို့အနေနဲ့ကျွန်တော်တို့ကမ်းလှမ်းထိတ်ချလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ရှင်းပြဖို့ဆင်မရှိပါမယ်